အာဏာသိမ်းစစ်ကောင်စီဟာလွတ်လပ်တဲ့ပြည်တွင်းအခြေစိုက်ဒေသဆိုင်ရာမီဒီယာတစ်ခုဖြစ်တဲ့ Development Media Group DMG ကိုပိတ်သိမ်းခဲ့တာပေါ့။နေစည်းမခြားသတင်းတောက်များအဖွဲ့ RSF ကရှုတ်ချလိုက်ပြီးတော့ဖမ်းဆီးထားတဲ့ DMG ဝန်ထမ်းနှုတ်ကိုလည်းပြန်လွှတ်ပေးဖို့တောက်ကြနေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအရင်ကမကြုံစဘူးတဲ့အနေအထားနဲ့သတင်းပညာနဲ့သတင်းရယူပိုင်ခွင့်တွေကိုဖိနှက်ချုပ်ချယ်ခံနေရတဲ့အချိန်မှာပဲ DMG သတင်းဌာနဟာစစ်အစိုးရကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးပြည်သူတွေကိုလွတ်လပ်တဲ့သတင်းအချက်အလက်တွေပေးနေတဲ့မီဒီယာတွေကတခုဖြစ်တယ်လို့ RSF ကဆိုပါတယ် RSF ကဒီသတင်းမီဒီယာတွေကိုမတရားပိတ်ပစ်တာကိုရှုတ်ချပြီးလက်ရှိထောင်ထဲမှာဖမ်းဆီးခံနေရတဲ့သတင်းတောက်82ဦးကိုလည်းပြန်လွှတ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကိုဖိအားပေးဖို့တိုက်တွန်းထားပါတယ်အော်တိုဘာ29ရက်နေ့မှာရခိုင်အခြေစိုက်သတင်းဌာန DMG ရဲ့သတင်းတောက်ကိုထက်အောင်ဟာစစ်တွေမြို့ကယဉ်ကျေးမှုပွဲတော်တစ်ခုမှာသတင်းယူနေတော့စစ်ကောင်စီလုံခြုံရေးတပ်တွေကပထမဖမ်းဆီးခဲ့တာပါအဲ့ဒီနောက်နိုင်ရင်အနေငယ်အချမှာပဲစစ်သားတွေဟာ DMG ရဲ့ရုံးခန်းကိုဝင်ရောက်စီးနင်းခဲ့ပြီးတော့အဲ့ဒီရုံးခန်းကညဆောင်ကိုစိုးဝင်းအောင်ကိုဖမ်းဆီးခဲ့ပါတယ် DMG ရဲ့ကြံဝန်ထမ်းတွေကတော့ပုံအောင်နေရပါတယ်စစ်ကောင်စီတပ်တွေဟာ DMG ရုံးခန်းကိုချိတ်ပိတ်ပြီးတော့ကင်မရာတွေနဲ့ကွန်ပျူတာ laptop တွေကိုတုံတရားအကြောင်းပြချက်မပေးဘဲသိမ်းဆီးသွားခဲ့တယ်လို့ RSF ကပြောပါတယ်အာဏာသိမ်းပြီးကြတဲ့မြန်မာမီဒီယာဟာဖိနှိပ်မှုတွေစတိုက်ကြုံတွေ့နေရပြီးမီဒီယာတိုက်အများပြားပိတ်ခံထားရတယ်လို့သတင်းတောက်အများပြားလဲဖမ်းဆီးခံခဲ့ရပြီးသတင်းတောက်၄ဦးတည်းမနေအသက်ခံခဲ့ရပါတယ် RSF ရဲ့2023ခုနှစ်စာနယ်ဇင်းလွတ်လပ်ခွင့်ညွှန်ကိန်းအရမြန်မာဟာအဆင့်183ခုမှာရှိပြီးတော့ကမ္ဘာပေါ်မှာသတင်းတောက်တွေအများဆုံးအချင်းချခံနေရတဲ့နိုင်ငံစည်းမှာလဲတရုတ်နိုင်ငံပြီးရင်ဒုတိယအများဆုံးနိုင်ငံဖြစ်နေပါတယ်ခင်ဗျာ